EIDS ယောဂဖြစ်စေတဲ့ HIV ပိုးကိုကာကွယ်နိုင်ဖို့ဆေးဝါးအသစ်တစ်မျိုးကိုပထမဆုံးအနေနဲ့ဗဟုအစိုးရအတည်ပြုချက်ပေးဖို့ American ကျွမ်းကျင်ဆေးပညာရှင်အဖွဲ့တစ်ဖွဲ့ကထောက်ခံချက်ပေးလိုက်ပါတယ်။လောလောဆယ်ကျန်းမာနေပေမဲ့ EIDS ယောဂရနိုင်တဲ့အလားအလာရှိနေသူတွေကို True Border ဆေးဝါးသုံးဖို့ထောက်ခံသင့်မသင့်ကြာသပတေးနေ့ကအစားအသောက်နဲ့ဆေးဝါးအုပ်ချုပ်ရေး FDA ရဲ့အကြံပေးအဖွဲ့ကမဲနှစ်ကြိမ်ပေးပြီးတော့ဆုံးဖြတ်ခဲ့ကြတာပါ။လိန်ဆက်ဆံပေါ်တဦးမှာ HIV ယောဂရှိနေတဲ့လိန်ခွဲဆက်ဆံသူနဲ့လိန်သူဆက်ဆံသူပုံစံနှစ်မျိုးအတွက်မဲပေးဆုံးဖြတ်ခဲ့ကြတာပါတနေ့တစ်လုံးတောက်သုံးရတဲ့ဒီဆေးဝါးကိုအရင်က HIV ယောဂါရှင်တွေသုံးဆွဲခဲ့ကြပြီးသားဖြစ်ပါတယ်ဒါပေမဲ့ True Father ဆေးကို HIV ကာကွယ်ကုသဆေးအဖြစ်အတည်ပြုပေးဖို့အတွက် FDA အဖွဲ့ကအခုမှဆုံးဖြတ်ရမှာဖြစ်ပါတယ်ဆရာဝန်တချို့ကဒီဆေးဟာ AIDS ကူးစက်ယောဂါကိုအဆုံးသတ်ဖို့ပထမအဆင့်အဖြစ်ကြိုဆိုကြပါတယ်ဒါပေမဲ့တချို့ကတော့ဒီဆေးဟာလူတွေကိုလွဲမှားတဲ့ယုံကြည်မှုဖြစ်စေပြီးHIV ယောဂါကာကွယ်ရမှာအထူးရောက်ဆုံးဖြစ်တဲ့လိန်ဒန်ဆွတ်ကွန်ဒွမ်အသုံးပြုမှုနည်းသွားစေနိုင်မယ်လို့ယူဆကြပါတယ် FDA အနေနဲ့အကြံပေးအဖွဲ့ရဲ့ထောက်ခံချက်ကိုအမြဲလိုက်နာဖို့မလိုအပ်ပေမဲ့များသောအားဖြင့်တော့အကြံပေးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလိမ့်ရှိပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဇွန်လ15ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်